မြန်မာနိုင်ငံမှာကိုဗစ်ရောဂါကူးစက်မှုတွေတိုးလာနေတာကြောင့်ရောဂါပြန့်နှံ့လာမှာကိုကာကွယ်တဲ့အနေနဲ့ထိုင်းနိုင်ငံကနယ်ဇက်လုံခြုံရေးကိုတင်းကျပ်လိုက်သလိုတရားမဝင်နယ်ဇက်ဖြတ်ကျော်ဝင်ရောက်လာသူတွေကိုလည်းဖမ်းဆီးနေတယ်ဆိုပြီးထိုင်းစစ်တပ်အရာရှိတစ်ယောက်ကပြောဆိုလိုက်တဲ့အကြောင်းပြောပြပါမယ်။ကျွန်မမအေးပါပါ။မြန်မာနိုင်ငံမှာကိုဗစ်ကူးစက်မှုတွေရက်ပိုင်းအတွင်းတိုးလာခဲ့ပြီးတဲ့နောက်ထိုင်းနိုင်ငံကနယ်ဇက်တွေမှာလုံခြုံရေးတွေတိုးမြင့်လိုက်သလိုအစ်င့်မြင့်တာဝန်ရှိသူတွေကိုယ်တိုင်စစ်ဆေးကြည့်ရှုနေပါတယ်။မနေ့တုန်းကလည်းကျန်းမာရေးဝန်ကြီးဌာနတာဝန်ရှိသူတွေလုံခြုံရေးအရာရှိတွေနဲ့အတူထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်ခရိုင်ကနယ်ဇက်ဒေသကိုစစ်ဆေးကြည့်ရှုခဲ့ရမှာထိုင်းစစ်တပ်အမှတ်9ကဗိုလ်ချုပ်ခြားသူရိစံကန်ထံကတော့နယ်ဇက်လုံခြုံရေးဆောင်ရွက်ထားတဲ့အခြေအနေတွေကိုသတင်းတောက်တွေကိုအခုလိုပြောဆိုသွားပါတယ်
။ဒါတော့နိုင်ငံต่างด้าวที่หลบหนีเข้ามาเนี่ยประมาณ300กว่ารายนะครับเราก็ผลักดันนะส่วนที่เป็นคนไทยหรืออะไรก็แล้วแต่ก็ต้องมีการ
กู้แซมหมู่ฤเนซักก็นี่ปัดแน่ลามาโกซื้อหยังโลเตียหมู่ฤเนซักဖြတ်จော်ဝင်ရောက်လာတဲ့မြန်မာနိုင်ငံသား300ကျော်ကိုเนจ้าဆောင်တက်တီကဖမ်းဆီးလိုက်ကြောင်းမြန်မာနိုင်ငံတာချီလိတ်မြို့နဲ့เนซักချင်းထိစပ်နေတဲ့ထိုင်းနိုင်ငံမဲဆိုင်မြို့ကเนซักတွေကို24နာရီစောင့်ကြည့်စစ်ဆေးဖို့ညွှန်ကြားထားကြောင်းထိုင်းဘာသာနဲ့ပြောဆိုသွားတာပါနိုင်ငံနယ်နိမိတ်တွေနဲ့ထိစပ်နေတဲ့ထိုင်းကျေးရွာတွေကဂျွာတကြီးတွေနဲ့လည်းထိုင်းတာဝန်ရှိသူတွေကတွေ့ဆုံခဲ့ပြီးကက်ယောဂါကူးစက်မှုတွေတိုးလာနေတဲ့မြန်မာနိုင်ငံကနေတရားမဝင်ထိုင်းနိုင်ငံဘက်ဝင်လာမဲ့သူတွေကိုသတိထားစောင့်ကြည့်ဖို့မှာကြားခဲ့တယ်လို့ဆိုပါတယ်။ထိုင်းကနေမြန်မာနိုင်ငံဘက်ကိုဝင်ထွက်သွားလာနေတဲ့ကုန်သည်တွေအနေနဲ့လည်းအချိန်ကြာကြာမနေကြဖို့ထိုင်းကျန်းမာရေးဌာနကသတိပေးထားပါတယ်။မြန်မာနိုင်ငံနဲ့ကက်ရဲ့နေဆက်ဒေသ10ခုမှာလုံခြုံရေးတိုးမြင့်ဖို့နဲ့တရားမဝင်ဝင်ရောက်လာသူတွေကိုစောင့်ကြည့်ဖို့ဒေသခံအာဏာပိုင်တွေကိုညွှန်ကြားထားကြောင်းကိုလည်းပြည်ထောင်စုဝန်ကြီးဌာနကဒီကနေ့ပဲပြောဆိုထားပါတယ်။ကချနာဘူရီ၊ချွန်ဖွန်၊ချင်းရိုင်၊ချင်းမိုင်၊တက်၊ပရာချုတ်ကရင်ကန်၊ပက်ဘူရီ၊မဲဟောက်ဆောင်၊ရနောင်းနဲ့လက်ဘူရီခရိုင်တွေမှာလုံခြုံရေးနဲ့ကျန်းမာရေးကာကွယ်ရေးအစီအမံတွေကိုတိုးမြှင့်ဖို့ညွှန်ကြားထားကြောင်းပြည်ထောင်စုဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ချက်ချိုင်းပရွန်လက်ကိုကိုးကားပြီးထိုင်းသတင်းတွေမှာဖော်ပြခဲ့ကြတာပါ။ရခိုင်ပြည်နယ်ကအများစုအပါဝင်မြန်မာနိုင်ငံမှာရက်အနည်းငယ်အတွင်းကိုဗစ် -19 ရောဂါကူးစက်သူရုတ်တရက်တိုးလာရာကနေစာတင်ကြောင်းတွေကိုပိတ်လိုက်ရသလိုရောဂါကူးစက်မှုဖြစ်တဲ့ဒေသတွေမှာညမထွက်ရအမိတ်အပါဝင်တွာလာလှုပ်ရှားမှုတွေကိုလည်းကန့်သတ်ထားပါတယ်။အိန္ဒိနာချင်းထိုင်းနိုင်ငံမှာတော့ကူးစက်မှုတွေရော့ကျလာတာနဲ့အမျှကန့်သတ်ချက်တွေကိုဖြေလျှော့ပေးလာနေပါတယ်ရှင်။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ။